ဖေဖော်ဝါရီလ24ရက်နေ့ကပြုလုပ်တဲ့ရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာစိတ်ကမ်းမြုံနယ်အမှတ်1လွှတ်တော်ကိုယ်စားလှယ်ဦးစံကျော်ကရန်ကုန်တိုင်းတွင်းမှာရှိတဲ့လမ်းမကြီးတွေနဲ့လမ်းသွယ်တွေပေါ်ကရင်ရံနာတဲ့နေရာတွေမှာအတားအဆီးတွေချပြီးဆောင်ရွက်နေတာနဲ့ပတ်သက်ပြီးဒီပြဿနာကိုရန်ကုန်မြို့တော်စီမံသားရဲဥပဒေအရရှင်းပေးဖို့အစီအစဉ်ရှိမရှိဆိုတဲ့မေးခွန်းကိုမေးမြန်းပါတယ်။တကယ်တော့ဒီမေးခွန်းဟာတိတ်ပြီးအရေးမကြီးတဲ့မေးခွန်းလို့ထင်ရပေမဲ့ရန်ကုန်နယ်ပြည်သူတွေရဲ့နေ့စဉ်ကြုံတွေ့နေရတဲ့ပြဿနာကြီးတစ်ခုဖြစ်နေပြီးနာတာရှည်ယောဂါလို့တော့ပြောနိုင်ပါတယ်။စီမံပိုင်းလမ်းမြေပေါ်မှာလူတချို့ကကွန်ကရစ်တုံးတွေထိုင်ကုန်တွေအင်ဂျင်လှမ်းနဲ့စင်တွေကားတာယာအဟောင်းတွေချပြီးတခြားသူတွေကားပါကင်ထိုးလို့မရအောင်နေရာဥတည်ပြဿနာပါ။ဇုံတယောက်ကအဲ့ဒီပစ္စည်းတွေကိုဖယ်ရှားပြီးကားရပ်ဖို့ကြိုးစားပြီးဆိုတာနဲ့နေရာဥထားသူနဲ့ပြဿနာတက်ကြရပါတယ်။အခြေတင်ပြောဆိုညင်းကုန်တာကနေရိုက်နှက်မှုတွေဖြစ်ပွားတာလူသတ်မှုတွေဖြစ်ပွားခဲ့ပါတယ်။တချို့နေရာတွေမှာတော့ပစ္စည်းတွေကိုဖယ်ပြီးကားရပ်ထားရင်ဘာမှမပြောပေမဲ့ကိုမရှိတဲ့အချိန်မှာကားဘေးကိုဖောက်တာကားဘော်ဒီကိုအစင်းထင်အောင်ချစ်တာစသဖြင့်တနည်းနည်းနဲ့ပျက်စီးအောင်လုပ်တာမျိုးတွေလည်းကြုံရပါတယ်။တခါတရံဒီပြဿနာဟာရက်ွက်ယုံကိုရောက်သွားတာမျိုးရှိပေမဲ့ရက်ွက်ယုံကလည်းစီမင်းဥပဒေပါအတိုင်းဖြည့်ရှင်းတာမျိုးမရှိပါဘူး။အဲ့ဒါလို့မရှိရောမကလမ်းတွေပေါ်မှာနေရာဦးတဲ့ပြဿနာကိုအဓိကကင်တွယ်ဖြည့်ရှင်းပေးဖို့တာဝန်ရှိသူဟာလမ်းလူကြီးတွေရက်ွက်အုပ်ချုပ်ရေးမှုတွေဖြစ်ပေမဲ့သူတို့ကိုယ်တိုင်လည်းအဲ့ဒါလိုကားပါကင်နေရာဥသူတွေနဲ့ပြဿနာမဖြစ်ချင်တာကြောင့်လစ်လျူရှူထားတဲ့နေထားကြောင့်ပြဿနာပိုပြီးကြီးမားလာတာဖြစ်ပါတယ်။ဒီပြဿနာကိုရန်ကုန်မြို့တော်စီပင်ဘယ်လိုကင်တွယ်နေပါသလဲ။ကားပါကင်ပြဿနာကြောင့်ပြည်သူတွေအချင်းချင်းလမ်းပေါ်မှာဖြစ်ပွားနေတဲ့ပြိပက္ခတွေနေပါပျောက်ဆုံးသွားအောင်ဘယ်လိုလုပ်ကြမလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။အခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။သို့တော်မှာမေးသွားတဲ့မေးခွန်းနဲ့ပတ်သက်ပြီးရန်ကုန်မြို့တော်ဝင်ဦးမမောင်စိုးကခပ်ပေါ်ပေါ်ပဲဖြေသွားပါတယ်။ဒီပြဿနာအများတန်းရှိနေပေမဲ့သူတို့အနေနဲ့စီကံကြက်မှတ်ထိမ့်သိမ့်ပေမဲ့အခွင့်တာရင်တာသလိုကျူးကျော်နေကြလို့အများတန်းကြက်မှတ်ပေးရမှာဖြစ်ပါတယ်။အဓိကပြဿနာအရင်းခံဟာရင်ရနာရနေရရှားပါမှုကြောင့်လို့ဆိုပါတယ်။သူတို့စီပင်အနေနဲ့မြို့လယ်ဒေါင်းတောင်းဧရိယာလမ်းသွယ်လမ်းမကြီးတွေမှာကားပတ်ကင်ဥပုချထားတဲ့အတားစီတွေကိုလှည့်လည်ရှင်းလင်းတိန့်စီဆောင်ရွက်နေတဲ့အကြောင်း2019ခုနှစ်အတွင်းမြို့လယ်6မြို့နယ်မှာကားပတ်ကင်ဥထားတဲ့အတားအဆီစုစုပေါင်း6300ကျော်တိန့်စီဖယ်ရှားခဲ့တယ်လို့ဆိုပါတယ်။တကယ်တော့စီပင်ကကားနဲ့လှည့်ပြီးတိန့်နေဆိုတဲ့ကားပတ်ကင်နေရာဥထားတဲ့ပစ္စည်းတွေဟာဘာမှတန်ဖိုးမရှိတဲ့အမှိုက်သာသာပစ္စည်းတွေပါ။လိုက်သိမ်းလဲဘာမှထူးခြားတာမတွေ့ရပါဘူး။ဒီကနေ့သိမ်းလိုက်နောက်တစ်နေ့အတားအဆီတွေပြန်ချထားတာအနှံ့ပါပဲ။ကားပတ်ကင်ဥအတားအဆီချတယ်ဆိုတဲ့လောက်ရက်မျိုးဟာစီပင်ကအေးအေးယူဆောင်ရွက်တဲ့မြို့တွင်း6မြို့နယ်လောက်မှာပဲလုပ်နေတာမျိုးမဟုတ်ပါဘူး။မြို့တွင်းဆက်ဆက်မင်္ဂလာတောင်ညွန့်တာမွေမြေနီကုန်းအပါဝင်ရန်ကုန်တိုင်းစီပင်သားနယ်မိတ်ကမြို့နယ်တိုင်းမှာဖြစ်နေတာရှိနေတာမှုစီပင်ရဲ့အေးအေးယူဆောင်ရွက်ချက်ဟာလူပြည့်ရဲ့ပြုစရာဆောင်ရွက်ချက်ပဲဖြစ်ပါတယ်။ဒီလိုနဲ့ကားပါကင်ဥရဲ့ပြဿနာနေရာအနှံ့ပြားမှာရှိနေစေပြည်သူချင်းပြိပက္ခတွေလည်းနေရာတိုင်းမှာနေ့စဉ်ပေါ်ပေါက်နေစေဖြစ်ပါတယ်။ဒီပြဿနာကိုရေတိုးဖြည့်ရှင်းနည်းကတော့လမ်းလူကြီးတွေရက်ွက်အုပ်ချုပ်ရေးမှုယုံတွေကိုဓာတ်ရိုက်ကင်တွယ်ခိုင်းတဲ့နည်းပါ။လမ်းတိုင်းမှာကားပါကင်နေရာမဥပုဆိုင်ဖို့တွေထူရက်ွက်တွေမှာအသံချက်ဆက်နဲ့တရီပေးနေရာဥသူဒါမှမဟုတ်နေရာဥထားတဲ့ပစ္စည်းထားရာမြင်ညာဓာတ်တိုက်ခန်းစတာတွေကိုစီပင်ဥပဒေနဲ့တိတိကျကျအရေးယူတာလမ်းထဲမှာနေထိုင်သူတွေစီကန်းလိုက်နာလိုက်အောင်လှုံ့ဆော်စီယုံတာမျိုးဖြစ်နိုင်ပါတယ်။အရာကိုအဆင့်ဆင့်သောစီပင်ယုံကအရာရှိတွေကကြက်မှတ်ဖို့ပါပဲရေရှည်ဖြစ်ရှင်းဤကတော့နိုင်ငံတကာနီးတူကာရက်လို့ရတဲ့စီပင်ပိုင်းနေရာတိုင်းကိုကားပါကင်လိုင်းတွေစနစ်တကျတတ်မှတ်ပြီးတင့်တော်တဲ့နှုံသားနဲ့ဝင်ကောက်ခံတဲ့နေပါဒီနေရာမှာနေရာအမျိုးမျိုးကိုလိုက်ပြီးကားရနာခွင့်အချိန်ကိုလိုက်ပြီးဈေးနှုန်းအမျိုးမျိုးနိုင်ပိုင်းနှုံတစ်မျိုးလာပေးပုံစံတစ်မျိုးစသဖြင့်စီမံခန့်ခွဲပြီးစနစ်တကျကောက်ခံကြက်မှတ်ဖို့လိုပါတယ်စီပင်အနေနဲ့ရလာတဲ့ကားပါကင်ခြေကိုပြန်သုံးပြီးနောက်ထပ်ကားပါကင်နေရာအစ်စ်တွေပေါ်ပေါက်လာအောင်ဖော်ထုတ်တဲ့နေရာမှာပြန်သုံးရင်ကားပါကင်ကြောင့်ဖြစ်တဲ့ပြဿနာအများကြီးပြေလည်သွားနိုင်ပါတယ်။ဒီနေရာမှာအရေးကြီးဆုံးအချက်ကတော့လက်ရှိဥမမောင်စိုးအပါအဝင်ရန်ကုန်မြို့တော်တာဝန်ရှိသူတွေအနေနဲ့ကားပါကင်ပြဿနာကိုဘလောက်အရေးကြီးတယ်မကြီးဘူးဆိုတဲ့ခံယူချက်ပါ။တာဝန်ရှိသူတွေစနစ်တကျစီမံခန့်ခွဲမှုလုပ်မပေးနိုင်လို့ပြည်သူအချင်းချင်းဖြစ်တဲ့ပြိပက္ခကိုသူတို့ဘာသူတို့ကြည်ပြီးဖြေရှင်းပါစေဆိုတဲ့တာဝန်မဲ့သဘောထားမျိုးထားခဲ့ရင်တော့ပြည်သူတွေနေ့တူကကြုံတွေ့နေရတဲ့ကားပါကင်ပြဿနာပြေလည်အောင်ဖြေရှင်းနိုင်မယ်မဟုတ်ကြောင်းပါ